ေခြင်းမှာယေရှုထမြောက်တော်မူကြောင်းကျွန်တော်ဆက်ပြီးဝင်ခတ်သွားမှာဖြစ်ပါတယ်ယေရှုခရစ်တော်ဟာလဝါကတိုင်မှာရိုက်သက်ခြင်းကိုခံရပြီးသေခြင်းကနေကိုယ်ခန္ဓာနဲ့မထမြောက်တော့ဘူးအယိုးတွေစပင်တွေကြံရစ်ခဲ့မယ်ဆိုရင်ယေရှုခရစ်တော်ကိုယုံကြည်ကိုးကွယ်ကြတဲ့ကျွန်တော်တို့တွေဟာဒီလောကမှာတနာစရာအကောင်းဆုံးပုံကိုယ်တွေဖြစ်ကြမှာအမှန်ပင်ဖြစ်ပါတယ်သေခြင်းစိုးနဲ့သေသွားတဲ့သူအစိမ့်သေးသေသွားတဲ့သူကိုမှကိုးကွယ်ရတယ်ဆိုတဲ့လူအချို့တို့ရဲ့ပုတ်ခတ်ပြောဆိုသံတွေဟာလည်းမှန်တဲ့စကားတွေဖြစ်နေမှာဖြစ်ပါတယ်သို့သောယေရှုခရစ်တော်ဟာအပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေဖို့လဝါကတိုင်မှာအသေးခံပြီးတကြိုပြီးမှသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါတယ်သေခြင်းကနေယေရှုထမြောက်တော်မူကြောင်းသင်ချိုင်းတွင်လွတ်လပ်လဟာဖြစ်သွားခြင်းကောင်းကင်မှာရဲ့ပြောကြားချက်နဲ့ကိုမျက်စိနဲ့ကိုယ်တိုင်မြင်ရသောသူတို့ရဲ့တသက်ခံချက်များအားဖြင့်ကျွန်တော်တို့သိရပါတယ်သေးခြင်းကနေယေရှုထမြောက်တော်မူခြင်းဟာယေရှုဖရာကိုကျွန်တော်တို့ယုံကြည်ကိုးကွယ်ခြင်းအကြောင်းရင်းဖြစ်ပါတယ်။သေခြင်းကနေယေရှုမထမြောက်တော်ဘူး။ဒီနေ့ယေရှုအသက်မရှင်တော့ဘူးဆိုရင်ယေရှုကိုကျွန်တော်တို့ယုံကြည်ကိုးကွယ်တာဟာအချင်းနေတသက်ဖြစ်မယ်။ဘာဖြစ်လို့လဲဆိုရင်သေသောသူကိုကျွန်တော်တို့ယုံကြည်အားကိုးလို့မရဘူး။ခေါ်ရင်လည်းပြန်မထိုးနိုင်ဘူးဆိုတာကျွန်တော်တို့သိကြပါတယ်။ယေရှုဖုရားဟာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူသောဖုရားယနေ့အသက်ရှင်တော်မူသောဖုရားနောင်လဲအသက်ရှင်မဲ့ဖုရားအပြစ်ရှိသောသူတို့ကိုကယ်တင်တော်မူသောဖုရားခေါ်ရင်ထူးတဲ့ဖုရားဖြစ်တော်မူပါれယေရှုဖုရားကငါသည်အသက်ရှင်သောကြောင့်သင်တို့သည်လည်းအသက်ရှင်ရလိမ့်မည်လို့သူကိုယုံကြည်သောသူတို့ကိုအတိအလင်းမိန့်တော်မူကြောင်းယောဟန်အခန်း14အခန်းငယ်19မှာတွေ့ရပါれသေးခြင်းကနေယေရှုထမြောက်တော်မူကြောင်းတတ်သေးအထောက်အထား၃မျိုးတည်းကယေရှုဖရာရဲ့သင်ချိုင်းတွင်လွတ်လပ်လဟာဖြစ်သွားခြင်းနဲ့ကောင်းကင်တမန်ရဲ့ပြောကြားချက်တွေကိုအရင်အပတ်တုန်းကအနည်းငယ်ကျွန်တော်ဝင်ခဲ့ခဲ့ပါတယ်အဲ့ဒီအကြောင်းအရာကိုကျွန်တော်ဆက်ပြီးဝင်ခဲ့သွားမှာဖြစ်ပါတယ်မာကုအခန်း16အခန်းငယ်1ကနေ8အထိကိုကျွန်တော်ဖတ်ပြပါမယ်မာကုအခန်း16အခန်းငယ်1ကနေ8ဥပုပ်နေ့လွန်မှမာဂဒလမာရီယာကုပ်၏အမိဖြစ်သောမာရိနှင့်ရှာလုံတို့သည်တွား၍အလောင်းတော်ကိုလိမ့်ခြင်းဟာနတ်သားမျိုးကိုဝယ်ပြီးလျင်ခொနှစ်ရက်တွင်ပထမနေ့ရက်နနက်စောစောနေထွက်သောအချိန်၌သင်္ချိုင်းတော်သို့တွားကြ၏ထိုမိမတို့ကတွင်းဝ၌ပိတ်သောကြောက်ကိုအဘယ်သူလှိမ့်လန်၍ပေးမည်နည်းဟုအချင်းချင်းပြောဆိုပြီးမှကြည့်ရှုလျင်ထိုကြောက်သည်လှိမ့်လန်လျက်ရှိသည်ကိုမြင်ကြ၏ထိုကြောက်ကအလွန်ကြီးသောကြောက်ဖြစ်သည်မိမတို့သည်တွင်းတဲသို့ဝင်ကြပြီးလျင်လွလင်တယောက်သည်ဖြူစင်ရှည်လျားသောအင်းရီကိုဝတ်လျက်လက်ရာဘက်၌ထိုင်သည်ကိုမြင်၍ထိတ်လန့်မိန်မောခြင်းသို့ရောက်ကြ၏ထိုသူကလည်းထိတ်လန့်မိန်မောခြင်းမရှိကြနှင့်လဝကတိုင်မှာတတ်သောနာဇရက်မြို့သားယေရှုကိုသင်တို့ရှာကြ၏ထိုသူသည်ထမြောက်တော်မူပြီးဤအရ၌မရှိအလောင်းတော်ထားရာအရက်ကိုကြည်ကြလော့သင်တို့ရှိဂါလိလဲပြည်သို့ကြွတော်မူကြောင်းကိုပေတရုမှဆ၍တပည့်တော်တို့အားတွား၍ပြောကြလော့အထက်ကမိန့်တော်မူသည့်အတိုင်းထိုပြင်၌သင်တို့သည်ကိုတော်ကိုတွေ့မြင်ရကြလိမ့်မည်ဟုပြောဆို၏ထိုမိန့်မတို့သည်လည်းသင်ချိုင်းတော်မှထွက်၍တုံလှုပ်လျက်မိန့်မောတွေ့ဝေလျက်ပြေးကြ၏ကြောက်လန့်သောကြောင့်အဘယ်သူတို့မျှမပြောမဆိုကြလို့တွေ့ရပါတယ်ယေရှုရဲ့နောက်တော်လိုက်တဲ့သူတွေတဲကသင်ချိုင်းတွင်လွတ်လပ်လဟာဖြစ်ကြောင်းကိုမာကုအခန်း16အခန်းငယ်1ကနေ8အရမာဂဒလမာရိယာကုပ်ရဲ့အမိမာရိနဲ့ရှာလုံလုကာအခန်း24အငယ်30အရယောဟန်နာယောဟန်အခန်း20အခန်းငယ်3ကနေ8အရပေတရုနဲ့ယောဟန်တို့ကမြင်ရကြောင်းတွေ့ရပါတယ်သင်ချိုင်းတွင်လွတ်လပ်လဟာဖြစ်ကြောင်းကိုသူတို့မြင်ရကြပေမဲ့ယေရှုထမြောက်တော်မူပြီဆိုတာကိုသူတို့နားမလည်ကြဘူးယေရှုထမြောက်တော်မူကြောင်းကိုသူတို့မယုံကြဘူးမာဂဒလမာရိလည်းမယုံဘူးအလောင်းတော်ကိုတခိုးတွေခိုးသွားကြတယ်လို့ပဲထင်ခဲ့ပါတယ်မာဂဒလမာရိပေတရုနဲ့ယောဟန်တို့ဟာသုံးရက်မြောက်သောနေ့မှာထမြောက်တော်မူမဲ့အကြောင်းယေရှုရဲ့ကြိုးတင်မိန့်တော်မူချက်ကိုတစ်ချိန်မကကြားရကြပါတယ် သို့သောအံ့ဩစရာကောင်းတာကသုံးရက်မြောက်သောနေ့မှာသင်္ချိုင်းတွင်လွတ်လပ်လာဟာဖြစ်သွားတာကိုမြင်ရကြပြီမဲ့ယေရှုထမြောက်ပြီဖြစ်ကြောင်းသူတို့မယုံကြဘူးမာဂဒလမာရိပြောတဲ့အတိုင်းယေရှုရဲ့အလောင်းတော်ကိုတခိုးတွေလာပြီးခိုးသွားကြတာလားအဲ့ဒါမဖြစ်နိုင်ပါဘူးဘာဖြစ်လို့လဲဆိုရင်ယေရှုရဲ့အလောင်းတော်ကိုဘယ်သူမှမခိုးနိုင်အောင်သင်္ချိုင်းတွင်မှာအဆောင်တပ်သားများကိုချထားကြောင်းမဿဲအခန်း29အခန်းငယ်62ကနေ66မှာအခုလိုဖော်ပြထားပါတယ်အဘိနှင့်လွန်၍နတ်ဖန်နှင့်ရောက်လျင်ယေပရောဟိတ်အကြီးနှင့်ဖာရိရှဲတို့သည်ပိလတ်မင်းထံ၌စုဝေး၍ထိုလှဲ့ပြားသောသူကငါသည်သုံးရက်မြောက်သောနေ့၌ထမြောက်မည်ဟုမသေးမီပြောသည်ကိုအကျွန်ုပ်တို့မှတ်မိပါပြီထို့ကြောင့်သူဤတပည့်တို့သည်ညအခါလာ၍အလောင်းကိုခိုးယူပြီးလျှင်သူသည်သေခြင်းမှထမြောက်တော်မူပြီဟုလူအပေါင်းတို့အားပြောဆိုကြသောရှေးအမားတဲ့နောက်အမားသာ၍ကြီးမည်ဟုစိုးရိမ်စရာအကြောင်းရှိသည်ဖြစ်၍သင်္ချိုင်းတွင်းကိုသုံးရက်မြောက်အောင်လုံခြုံစွာစောင့်ဆိုင်သောငါအမိန့်ရှိတော်မူပါဟုရှောက်ကြလျင်ပိလတ်မင်းကသင်တို့၌လူဆောင်တတ်ရှိ၏။တွားကြတတ်နိုင်သမျှအတိုင်းလုံခြုံစွာစောင့်စီကြဟုဆိုလေ၏။ထိုသူတို့သည်သွား၍ကြောက်ကိုတစိုက်ခတ်ပြီးလျင်အဆောင်ထားလျက်သင်္ချိုင်းတွင်းတော်ကိုလုံခြုံစွာပြုတ်ကြ၏လို့တွေ့ရပါတယ်ယေရှုရဲ့သင်္ချိုင်းတွင်းဝမှာပိတ်တဲ့ကြောက်ကိုချိတ်တစိုက်ခတ်နိုင်ခြင်းဟာအာနာပိုင်ရဲ့ခွင့်ပြုချက်မရပဲတွင်းဝကိုဘယ်သူမှဖွင့်လို့မရဘူးဆိုတဲ့သဘောပဲဖြစ်ပါတယ်ယူဒဘာသာရေးကောင်းဆောင်များရဲ့တောင်းဆိုချက်အတိုင်းတွင်းဝမှာပိတ်တဲ့ကြောက်ကိုတစိုက်ခတ်နိုင်ပြီးသင်္ချိုင်းတော်ကိုလုံးကြုံအောင်အဆောင်တပ်သားများကိုစောင့်ချက်စေခဲ့ပါတယ်အဲ့ဒါကိုမာဂဒလမာရိနဲ့အခြားသောအမျိုးသမီးများကမသိကြဘူးဘာဖြစ်လို့လဲဆိုရင်သင်္ချိုင်းတွင်ကိုလုံးကြုံအောင်စတင်ပြော့စောင့်ချက်စေတဲ့နေ့ဟာအိုးပုတ်နေ့ဖြစ်တဲ့အတွက်ထိုအမျိုးသမီးများဟာပြည့်ညတ်တော်အတိုင်းအိမ်မှာပဲနေကြပါတယ်သင်္ချိုင်းတော်ကိုမသွားကြဘူးအိုးပုတ်နေ့မှာအသေးကောင်ကိုမထိရဘူးလို့ပြည့်ညတ်ထားတဲ့အတွက်အသေးကောင်ကိုထိဖို့သင်္ချိုင်းတော်ကိုသူတို့မသွားကြဘူးယူဒဘာသာရေးကောင်းဆောင်တွေကသာသူတို့ရဲ့ဥပုပ်နဲ့ပြည့်ညတ်တော်ကိုချိုးဖောက်ပြီးတော့ပိလတ်မင်းစီကိုသွားခဲ့ကြပါတယ်။သုံးရက်မြောက်တိုင်အောင်ယေရှုရဲ့သင်္ချိုင်းတွင်မှာအဆောင်များကိုချထားပေးဖို့တောင်းဆိုခဲ့ကြပါတယ်။သူတို့ရဲ့တောင်းဆိုချက်အတိုင်းပိလတ်မင်းကခွင့်ပြုပြီးယေရှုရဲ့သင်္ချိုင်းတော်မှာအဆောင်တပ်သားများကိုချထားကြပါတယ်။ထိုအမျိုးသမီးများဟာဥပုပ်နဲ့လုံပြီးမှသင်္ချိုင်းတော်ကိုသွားကြပါတယ်။သို့သောသင်္ချိုင်းတော်မှာအဆောင်တပ်သားများကိုသူတို့မတွေ့ကြဘူးတွင်းဝမှာပိတ်တဲ့ကြောက်ဟာလှိမ့်လန်လျက်ရှိကြောင်းသူတို့တွေ့မြင်ရပြီးတွင်းထဲကိုဝင်သွားကြတဲ့အခါမှာအလောင်းတော်ကိုသူတို့မတွေ့ကြတော့ဘူးယေရှုရဲ့အလောင်းတော်ဘယ်ကိုရောက်သွားမှန်းသူတို့မသိကြဘူးထိုအမျိုးသမီးများဟာသင်္ချိုင်းအတွင်းထဲကိုဝင်သွားကြပြီးအလောင်းတော်ကိုမတွေ့ဘဲတွေ့ဝေနေကြတဲ့အချိန်မှာဖယားသခင်ကောင်းကင်တမန်နှစ်ပါးပေါ်လာပြီးထိုအမျိုးသမီးများကိုအခုလိုပြောလိုက်ပါတယ်။သင်တို့သည်အသေးကောင်ရှိရာအရက်၌အသက်ရှင်သောသူကိုအဘယ်ကြောင့်ရှာကြသနည်း ဤအရက်၌မရှိထမြောက်တော်မူပြီလို့လုကာအခန်း24အခန်းငယ်5မှာတွေ့ရပါတယ်။ဖယားသခင်ကောင်းကင်တမန်ရဲ့ပြောပြချက်အရယေရှုရဲ့အလောင်းတော်ဟာဘယ်သူမှမကိုဘူး။မိန်တော်မူတဲ့အတိုင်းထမြောက်တော်မူပြီဖြစ်ကြောင်းကျွန်တော်တို့သိရပါတယ်။ဘုရားသခင်ကောင်းကင်တမန်များဟာဘုရားသခင်ကိုစားဘုရားသခင်စကားတော်ကိုလူတို့ထံပြောကြားဖို့ရန်ဘုရားသခင်စေလွတ်တော်မူလက်ရှိတဲ့ဘုရားသခင်အစေခံများဖြစ်ကြပါတယ်။ယေရှုထမြောက်တော်မူကြောင်းကောင်းကင်တမန်ရဲ့ပြောကြားချက်ကိုညှင်းဆူခြင်းဟာဘုရားသခင်စကားတော်ကိုညှင်းပယ်ရာရောက်ပါတယ်။ယေရှုဟာကိုယ်ခန္ဓာနဲ့ထမြောက်တော်မူသောကြောင့်ယေရှုရဲ့အယိုးများယေရှုရဲ့သွားများနဲ့စပင်များဟာသင်္ချိုင်းတွင်းထဲမှာဘာတစ်ခုမှမကြံခဲ့ပါဘူး။ဘာဖြစ်လို့လဲ။အဖေကတော့ယေရှုရဲ့ကိုခန္ဓာတော်ဟာအပြစ်ရှိတဲ့လူသားမိဘများရဲ့အသွေးအသားအဖြစ်ဖြစ်လာတာမဟုတ်ဘူး။တန်ရှင်သောဝိညာဉ်တော်ဖခင်ရဲ့တကူတော်အဖြစ်အပြုကညာမာရိရဲ့ဝန်းထဲမှာပရိသတ်တွေဆွဲယူပြီးတန်ရှင်စွာဖွမ်းမြင်ခဲ့သောကြောင့်ဖြစ်ပါတယ်။ယေရှုဟာတာမန်လူသားတွေလူမွေးဖွားကြီးပင်းလာခဲ့ပြီမဲ့ဖျားစစ်စစ်ကနေ လူသားတိအဖြစ်ကိုခံယူသောတန့်ရှင်းသောဖယားသခင်သားတော်ဖြစ်သောကြောင့်ယေရှုအပြစ်မလုံနိုင်ဘူးစုံစမ်းသွေးဆောင်ခြင်းကိုယေရှုခံခဲ့ရပါတယ်သို့သောအပြစ်တစ်စုံတစ်ခုကိုမှကျွလွန်ခြင်းမရှိဘူးအပြစ်နဲ့ကင်းစင်သောယေရှုဟာအပြစ်ရှိတဲ့လူတို့အတွက်အပြစ်ရှိသောသူကဲ့သို့ကျိန်ခြင်းအမင်္ဂလာနဲ့အသေးခံခဲ့ပါတယ်သို့သောအပြစ်နဲ့ကင်းစင်သောတန့်ရှင်းသောယေရှုရဲ့ကိုယ်ခန္ဓာဟာသေးခြင်းတရားကမနိုင်ဘူးသေလွန်ပြီးသုံးရက်မြောက်သောနေ့မှာကိုယ်ခန္ဓာနဲ့ထမြောက်တော်မူပါတယ်ယေရှုခရစ်တော်ကိုယုံကြည်တဲ့သူတိုင်းယေရှုကဲ့သို့အပြစ်နဲ့သေခြင်းတရားကမနိုင်တော့တဲ့ဝိညာဏကိုယ်ခန္ဓာနဲ့ယုံကြည်သူတို့ရဲ့ထမြောက်ရာကာလမှာကျွန်တော်တို့ထမြောက်ကြမှာဖြစ်ပါတယ်မဿဲအခန်း28အခန်းငယ်9မှာကောင်းကင်နမန်ကထိုအမျိုးသမီးများကိုအလင်းအမြန်ပြန်သွား၍သေခြင်းမှထမြောက်တော်မူကြောင်းကိုတပည့်တော်တို့အားပြောကြလော့သင်တို့ရှိဂါလိလဲပြည်သို့ကြွတော်မူမီထိုပြည်၌သင်တို့သည်ကိုတော်ကိုတွေ့မြင်ရကြလိမ့်မည်ငါပြောပြီဟုထိုမိမ့်မတို့အားကောင်းကင်တမန်ဆို၏လို့တွေ့ရပါတယ်။တပည့်တော်တို့ကယေရှုကိုတွေ့မြင်ခဲ့ကြသလား။တွေ့မြင်ကြတာဗော။ယေရှုကသူတို့ကိုချိန်ထားတဲ့ဂါလိလဲပြည်မှာတပည့်တော်တို့ကကိုတော်ကိုတွေ့မြင်ပြီးပြက်ဖို့ကိုးကွယ်ကြတဲ့အကြောင်းမဿဲအခန်း28အခန်းငယ်16မှာအတွေ့ရပါတယ်။ယေရှုဖခင်ကသူဟာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူသောဖခင်နောင်လဲအသက်ရှင်မဲ့ဖရားသူကိုယုံကြည်သောသူတို့ရဲ့နောင်ဘဝအသက်အမခံချက်ကိုပေးတော်မူတဲ့ဖရားဖြစ်တော်မူကြောင်းကိုအခုလိုမိန့်တော်မူပါတယ်ယေရှုကလည်းငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏ငါကိုယုံကြည်သောသူသည်သေလွန်တော်လဲရှင်လိမ့်မည်ငါကိုယုံကြည်၍အသက်ရှင်သောသူရှိသမျှတို့သည်လည်းသေခြင်းနှင့်အစင်မပြတ်ကင်းလွတ်ကြလိမ့်မည်လို့ယောဟန်အခန်း7အခန်းငယ်25ကနေ26ကြားမှာအတိအလင်းမိန့်တော်မူပါတယ်လေးစားရပါသောဓမ္မမိတ်ဆွေသင်ရဲ့နောင်ဘဝအသက်အမခံချက်ကိုပေးတော်မူသောယေရှုဖခင်ကိုယုံကြည်လက်ခံပြီးပြီလားယုံကြည်လက်ခံခြင်းမရှိသေးရင်ဆုတောင်းခြင်းဖြင့်အခုယုံကြည်လက်ခံနိုင်ပါတယ်နောင်တနှလုံးသားနဲ့သင်ရဲ့အပြစ်များကိုဝန်ချတောင်းပန်ပြီးသင်ရဲ့စိတ်နှလုံးထဲမှာယေရှုဖခင်ကိုကဲတင်ရှင်နဲ့အရှင်သခင်အဖြစ်ခေါ်ဖိတ်လက်ခံရင်ဂတိတော်ရှိတဲ့အတိုင်းယေရှုဖခင်ကမိတ်ဆွေကိုကဲတင်တော်မူမှာဖြစ်တယ်ဆိုတဲ့ယေရှုဖခင်ရဲ့ကဲတင်တော်မူခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ